ောင်မြတ်သက်ပါတီဟာအာနယ်နေတဲ့အတွက်တခြားလက်နက်ကိုင်တပ်တွေရဲ့စော်ကားမှုကိုခံရတာကြောင့်သူတို့ရဲ့လူငယ်တွေကိုမွန်လွတ်မြောက်ရေးတပ်မတော်မှဝင်ရောက်ကြဖို့တိုက်တွန်းနှိုးဆော်တဲ့အတန်းတွေကိုကြားနေရပါတယ်။ပြီးခဲ့တဲ့နှစ်ကိုပြန်တုံ့သက်ကြည့်လိုက်ရင်ရှမ်းပြည်နယ်တွင်းမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့သလိုရခိုင်စစ်ပွဲတွေကလည်းလူတွေအားလုံးစီကိုရိုက်ခတ်လို့လာနေပါတယ်။နှစ်သက်မှာလက်တွေကြကြပြုပြင်ပြောင်းလဲရေးလှုပ်တင်တဲ့အရာတွေကြောင့်ဆွေးနွေးကြည့်ကြရအောင်ပါ။နှစ်ခုပြီဆိုတော့နိုင်ငံတိုင်းမှာစိတ်အင်အားတက်ကြွမှုတွေနဲ့ပြည်သူတွေအတွက်စာဝန်နေရေးပြည်လည်ရေးကဘာကြီးငင်းငံရေးကိုပုံမူဆောင်ပေးပြောလာတာကိုတွေ့လျက်ပါတယ်။စီးပွားရေးယင်းနှိမ့်နှံမှုလှုပ်ချင်ရင်တောင်မှယင်းနှိမ့်နှံမှုတွေဟာဒေသခံတွေအတွက်တကယ်အကျိုးရှိရလားဆိုတဲ့မေးခွန်းတွေနဲ့ဆန်းစစ်ကြပါတယ်။ဥပမာနယူးယောက်မြို့မှာအမေဇွန်ကော်ပိုရေးရှင်းကြီးကသူတို့ရဲ့ဗဟိုဌာနချုပ်တိစောက်ဖို့ကြိုးစားပေမဲ့လွှတ်တော်ကိုယ်စားလှယ်ကခွင့်မပြုခဲ့ပါဘူး။အမေဇွန်ရဲ့စီးပွားရေးလုပ်ငန်းတွေမှာလူအစားထိုးဆက်ရုပ်တွေကိုပုံမှုအသုံးပြုလာတာကြောင့်အဲ့ဒါလိုကုမ္ပဏီတွေနယူးယောက်မြို့ကြီးမှာဌာနချုပ်လာဖွင့်လေလူတွေအတွက်အကျိုးရှိမှာမဟုတ်ဘူးဆိုတဲ့ယူဆချက်ကြောင့်ဌာနချုပ်ဒီကွက်အပြေးခဲ့ပါဘူးကော်ပိုရေးရှင်းကြီးတွေကတော့လွှတ်တော်မှတ်တချို့ကိုဆိုရှယ်လစ်တွေလို့စွပ်စွဲကြပေမဲ့လွှတ်တော်မှတ်တွေကလည်းသူတို့ဟာပြည်သူတွေအတွက်အဓိကထားစဉ်းစားပေးသူတွေဖြစ်တာကြောင့်ကြိုက်တယ်လို့စွပ်စွဲလို့ရပါလေလို့တုံ့ပြန်ကြပါလေအမေရိကန်မှာလူမှုတရားမျှတမှုဒဏ်တူရေးတိုက်ပွဲတွေကတစားတဲ့တစားမြင့်မားလာနေပါတယ်တကယ်တော့စနစ်တခုစီးပွားရေးတခုဟာပြည်သူတွေအားလုံးကိုခံစားပိုင်ခွင့်မရှိဘူးအဖွဲ့အစည်းတခုဒါမှမဟုတ်စီးပွားရေးသမားတွေကိုပဲအကျိုးမြတ်ရနိုင်မယ်ဆိုရင်တော့ခံစားနေတဲ့သူတွေဟာပြောင်းလဲဖို့ကြိုးစားကြပါလိမ့်မယ်နိုင်ငံရေးသမားတွေကလည်းဘယ်ဘက်ကရပ်တည်ကြမလဲဆိုတာကိုစဉ်းစားကြရပါတော့တယ်မြန်မာပြည်ကလည်းဒီတိုင်းပါပဲဒီမိုကရေစီပြုရင်ပြောင်းလဲရေးဆိုတဲ့အချိုးကိုကြီးကိုမျှော်လင့်ခဲ့ကြပါတယ်တရားဥပဒေဘောင်တွင်းကလည်းလှုပ်ရှားဖို့စဉ်းစားခဲ့ကြပါတယ်ဒါပေမဲ့လွှတ်တော်မှတ်တွေကိုကြည့်လိုက်ပြန်တော့လေမတရားမှုကိုမမမမရက်တီပြိမဲ့ကိုယ်စလေကလက်ချိုးရီလို့ရတယ်လို့တိဆောက်ထားတဲ့နိုင်ငံရေးအခင်ချင်းဟာပါတီတစ်ခုအတွက်ပဲအကျိုးရှိတယ်။ဗမာလူမျိုးကြီးဝါရကလွှမ်းမိုးနေတယ်လို့ခန့်စားကြတော့မဲ့အခါမှာတော့ပြည်내တချို့ကဒိုင်ဟန်လာခေါင်းဆောင်တွေဟာသူတို့ရဲ့လူငယ်တွေကိုလက်နက်ကင်ဆွဲဖို့လှုံ့ဆော်လာကြပါတယ်။လူမျိုးရေးကိုပုံမူတောင်းဆိုလာကြပါတယ်။ပြည်ပြင်ပြောင်းလဲရေးလုခါစားခါရတော့ကတော့တစင်ချင်းပြည်ပြင်ပြောင်းလဲသွားမယ်ဆိုတာကိုသဘောတူကြပါမယ်။အခုတော့ပြဿနာတွေကိုပြေလည်စေဖို့ဆိုရင်တချို့ຢာတွေကိုအမြင့်ကစပြီးတုပြက်ပြောင်းလဲပြမရတော့မေဆိုတာကိုသဘောပေါက်လာကြပါလေတိုက်တိုက်ဆန်းဆန်းအမေရိကန်ပြည်အောင်စုမှာ1960ကာလကအဖြစ်ပြက်တွေကိုတွားသတိရမိပါတယ်အဲဒီကာလမှာ counter culture လို့ခေါ်တဲ့ဒံပြန်ယဉ်ကျေးမှုလှုပ်ရှားမှုတွေပေါ်ပေါက်လာခဲ့ပါလေအင်္ဂလန်ရဲ့ The Beatles တေဂီတာလူငယ်တွေရဲ့အသံအလုံးကိုလှုပ်ရှားစေခဲ့ပါလေ American African တို့ရဲ့လူထုအခွင့်အရေးတိုက်ပွဲတွေအမျိုးသမီးတွေအတွက်ဒန်းတူတောင်းဆိုတမ်းတွေပေါ်ပေါက်လာခဲ့ပါလေအာနာရှင်စန့်ကျင်ရေးစစ်ဆန့်ကျင်ရေးတွေပေါ်ပေါက်လာခဲ့ပါလေရက်ဒီကန်လှုပ်ရှားမှုတွေအရှိန်ရလာတဲ့1980ကာလမှာအမေရိကန်သမ္မတရစ်ချတ်နစ်ဆန်တယောက်ရာထူးကနှုတ်ထွက်ရသည့်အထိဖြစ်လာခဲ့ပါတယ်။တကယ်တော့1960အမေရိကန်လှုပ်ရှားမှုကိုတိတိကျကျပုံဖော်ပေးရမယ်ဆိုရင် community တွေညီညွတ်စွာပေါင်းစည်းလှုပ်ရှားရေးဆိုတဲ့ကြွေးကြော်ကြမယ်ဖြစ်ပါတယ်။ဒီလိုဖြစ်ပျက်တွေကိုပေါ်ပေါက်လာအောင်ရေးသားလှုပ်ဆောင်ကြသူတွေနဲ့ Saul David L. Linsky ဟာထိတ်ဆုံးကနေရာယူထားပါတယ်။သူဟာရုရှားဂျူးလူမျိုးတယောက်ဖြစ်ပါတယ်။သူကို Moral Community ကိုတည်ထောင်သူဖန်ခင်တယောက်ဖြစ်သတ်မှတ်ခဲ့ပါတယ်။1960ကာလတက်ကြွလှုပ်ရှားသူအမေရိကန်တက်ကိုကြောင်းသားလူတွေမှာသူ့ရဲ့ဩဇာဟာကြီးမာခဲ့ပါတယ်။ Rules of Radical ဆိုတဲ့စာအုပ်မှာတော့ Radical တွေထားရှိရမယ့်စီရင်စီကံတွေအတွေးခေါ်တွေကိုတင်ပြထားပါတယ်။ Italy တွေးခေါ်ပညာရှင် Machiavelli ရဲ့ Ancient Men စာအုပ်ဟာ Power ကိုဘယ်လိုထိရမလဲဆိုတာကိုတင်ပြခဲ့ပါတယ်။ Alinsky ရဲ့ Rules of Radical ကတော့ The Prince နဲ့စတင်ပဲဖြစ်ပါတယ်။community တွေကိုတန်ဆွမ်းအောင်ဘယ်လိုလုပ်ရမလဲအာရယလူတန်းစားတွေစီကပါဝါကိုဘယ်လိုညော့နေသွားအောင်လုပ်ရမလဲဆိုတဲ့အကြံပေးတဲ့12ချက်ကိုတင်ပြထားပါတယ်စာအုပ်မှာသင်ကားစာ10ခုခွဲထားပါတယ်1980ကာလတုန်းကနာမည်ကြီးခဲ့တဲ့ community လှုပ်ရှားမှုလက်ဆွဲစာအုပ်ပါ Alinsky နဲ့တွေ့ဆုံခဲ့တဲ့တက္ကသိုလ်ကျောင်းသူတွေမှာ Hillary Clinton တယောက်လည်းပါဝင်နေပါတယ်သူမရဲ့တက္ကသိုလ်ကျောင်းသူမှာ Alinsky ရဲ့ Rules of Radical ကိုသူတည်တနာလုပ်ပြီးစာတင်နေပါတယ်သူရဲ့စာတန်းက Alinsky တွေးဆချက်နဲ့ပို့ပြီးနည်းနေပါတယ်အလန်စကီကဆိုရကိုအပြင်ကနေပြားပြီးပြောင်းလဲခြင်းနဲ့ဟီလာရီကလင်တန်ကတော့အဆိုရတဲမှာဝင်ပြီးရာဒီကယ်ပြုတ်ပြောင်းလဲရေးကိုလုပ်ချင်ပါတယ်။သူမရဲ့အိမ်မက်တွေကိုအိုဘားမအဆိုရလက်ထက်မှာပေါ်ဆောင်နိုင်ခဲ့ပါတယ်။ဂျာမန်ရေးကုသခွင့်ဘန်လုံငန်းတွေပေါ်မှာအဆိုရဟာနက်နက်ရှန်းရှန်းဝင်ရောက်ပြားတာလာခဲ့ပါတော့တယ်။ဒါကြတော့ဘရက်အိုဘားမရောဟီလာရီတို့ဟာအလန်စကီရဲ့ကျောင်းတော်သားများဖြစ်ခဲ့တဲ့အတွက်ရာဒီကယ်လှုပ်ရှားမှုကိုစတင်စဉ်းစားလာကြခြင်းဖြစ်ပါတယ်။တော်တော်ရှိပါခဲ့။ဒန်းလူညီမျှမှုလူမှုလုံခြုံရေးအကြမ်းဖက်မှုစတင်ခြင်းနဲ့community အဖွဲ့အစည်းတွေအကောင့်လာရေးဆိုတာ rules of prodigality ပဲဖြစ်ပါတယ်လက်နက်ကန်တိုက်ပွဲတွေမပြတ်ထန်စေခြင်းညဉ့်ညာရေးကိုရေရှည်တည်တတ်စေခြင်းမြန်မာပြည်တွင်းမှာ radical လှုပ်ရှားမှုတွေကိုအချိန်တိုးနဲ့လှုပ်ဆောင်ရရပါလိမ့်မယ်သောတာရှင်မြန်မာပြည်သူတွေလည်းနှစ်သက်မှစလို့ပြည်သူတွေကလုံခြုံမှုတရားမျှတမှုတွေပေးနိုင်မယ်နိုင်ငံရေးခေါင်းဆောင်တွေမြန်မာစစ်ခေါင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ